ဒုတိယအကြိမ်ပြည်ထောင်စုညီငယ်ရေးညီလာခံ27ရာစုပင်လုံအစည်းအဝေးအတွင်းကဏ္ဍလိုက်ဆွေးနွေးမှုမှာအချက်30ကျော်သဘောတူညီမှုရခဲ့ပြီးတော့ညီလာခံပိတ်ပွဲအခမ်းအနားမှာအဲ့ဒီအချက်တွေကိုတက်ဆိုင်ရာအဖွဲ့ခေါင်းဆောင်တွေကသဘောတူလက်မှတ်ရေးထိုးမှာဖြစ်ပါတယ်ဒီညီလာခံမှာခွဲထွက်မှုဆိုင်ရာနဲ့လုံခြုံရေးဆိုင်ရာအချက်လက်တွေပတ်သက်ပြီးတော့အတည်ပြုသဘောတူညီနိုင်ခြင်းမရှိခဲ့ပါဘူးအပြည့်အစုံကိုနေပြည်တော်မှာသတင်းယူနေတဲ့ VOA သတင်းတောက်မတ်မီခါကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ရတာကျင်းပါကေညီလာခံဟာမကြခင်မှာပြီးဆုံးပါတော့မယ်။နိုင်ငံရေးစီးပွားရေးနေရာလူမှုရေးနဲ့လုံခြုံရေးစတဲ့ခန္ဓာ၅ခုကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီကဏ္ဍတွေအတွက်သက်ဆိုင်ရာတိုင်းနယ်ပြည်နဲ့အမျိုးသားအစဉ်ဆွေးနွေးမှုတွေကနေတက်လာခဲ့တဲ့အချက်၄၀ကျော်ကိုဆွေးနွေးခဲ့တာပါ။ဒီလိုဆွေးနွေးခဲ့တာမှာအချက်၃၀ကျော်သဘောတူညီချက်ရခဲ့တာဖြစ်ပါတယ်။ဒါကိုဒီကနေ့ညီလာခံပိတ်ပွဲမှာသက်ဆိုင်ရာအစုအဖွဲ့ခေါင်းဆောင်တွေကသဘောတူလက်မှတ်ရေးထိုးသွားမှာပါ။သဘောတူကိုကြံနေတဲ့အချက်တွေကတော့စဲချက်မျိုးပါရှိနေပါသေးတယ်။ဒီမှာနိုင်ငံတော်ရဲ့နည်းမျိုးအပိုင်းအခြားဖြစ်သမျှနိုင်ငံတော်ကနေဘယ်တော့မှခွဲမထွက်ရဆိုတဲ့အချက်နဲ့လူမျိုးရေးဆိုင်ရာအချက်အလက်တွေကတော့ဆွေးနွေးညှိနှိုင်းလို့မရတဲ့အတွက်အဲ့ဒီအချက်တွေကိုဒီညီလာခံမှာအတည်ပြုချက်ယူဖို့ကင်းသွင်းသွားတော့မှာမဟုတ်ပါဘူး။သဘောမတူနိုင်ခဲ့တဲ့အချက်တွေကခွဲမထွက်ရဆိုတဲ့အချက်နဲ့ပတ်သက်လို့ပအိုအမေတာလူမျိုးရေးဖွဲ့ချုပ်ကဥက္ကဋ္ဌခွန်မြင့်ထွန်းကတော့အခုလိုပြောဆိုခဲ့ပါတယ်
။စကလုံးကတော့ဒီပေါ်မှာသူ့ဘက်ကိုယ့်ဘက်ခံစားချက်တွေရှိတယ်။အမြင်ကတော့ပြည်တော်စုရဲ့ကနေခွင့်မထွက်ကြဘူးအတူနေကြမယ်ဆိုရင်စုပေါင်းနေကြမယ်ဆိုတော့အမြင်ကတူကြီးသားဖြစ်ပါတယ်။ဒါပေမဲ့လို့အဲ့ဒီတူကြီးသားအမြင်ပေါ်မှာဒီစကလုံးအပေါ်မှာတော့တယောက်နဲ့တယောက်ဟိုလေခိုင်မာမှုလိုချင်တယ်။လိုချင်တဲ့အခါမှာတော့ကျွန်တော်အလှဆုံးစကလုံးကိုဘယ်လိုရွေးချယ်မလဲ။ကျွန်တော်တို့ကတသက်လုံးမခွဲပါဘူး။ပြောတာထက်ဆိုင်တသက်လုံးအတူပေါင်းကြမယ်ဆိုတာဒီအဲ့ဒါလို့အပြည့်အစုံဆောင်တဲ့စကရက်ကိုကျွန်တော်စုပေါင်းဆောင်ရအောင်ရှိပါတယ်။ညီလာခံမတိုင်ခင်မှာကျွန်တော်တို့ကဥမာပြည်ဒီတော်စုညီညာရေးဆွေးနွေးဖို့တက်ကောင်ပြည်အစည်းအဝေးတွေရှိမယ်။အစည်းအဝေးမျိုးစုံမှာဒါကျွန်တော်ဆက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။နောက်အထူးအပြည့်ကျွန်တော်တို့ဒါမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲလေးဆိုတာကျင်းပအောင်မှာဖြစ်ပါတယ်။နိုင်ငံရေးဆွေးနွေးပွဲပေါ့လေညီလာခံမရင်မဟုတ်ဘူး။ညီလာခံအပေါင်းဝင်နိုင်ငံရေးဆွေးနွေးပွဲအစစ်အမှန်တော့ဒီကိစ္စရက်တွေကျွန်တော်တို့ဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။လုံခြုံရေးကိစ္စရက်ကတော့ဒါကတော့ဒီကြားအနေနဲ့ပြည်တော်စုဆင်မှာလဲဆွေးနွေးမှာဖြစ်ပါတယ်။
သမထရာဆိုတဲ့အချက်ကိုတိုင်းရင်းသားလက်နက်ကင်ဖွဲ့စည်းတွေဘက်ကလက်ရှိအချိန်မှာမထည့်သွင်းစီချင်တာကြောင့်သဘောတူညီချက်မရခဲ့တာဖြစ်တယ်လို့နိုင်ငံတော်အတိုင်းအဝန်ရုံးညှိကြားရေးမှူးချုပ်ဦးစောထီကတော့မီဒီယာတွေကိုပြောဆိုထားပါတယ်။လူမျိုးရေးဆိုင်ရာနဲ့ပတ်သက်လို့တော့တယောက်ချင်းနေကြရဲ့ဗိုလ်ချုပ်အစီရှိရဲ့အမည်ဖော်လိုတဲ့တက်မတော်သားကိုယ်စားလှယ်ကအခုလိုပြောပြခဲ့ပါတယ
်။ Federal တက်မတော်ဆိုတာအခုက Federal ခေတ်စားနေစမှာ Federal တက်မတော်ဆိုတွင်ကျဲသုံးနေကြတာပဲ။တကယ်တော့ Federal ဆိုတာပေါင်းစည်းခြင်းပဲ။ဥပမာအဖြစ်ဟုတ်လားမောင်လှငမယ်အဲ့မှာမောင်လှရက်ရှိသောမောင်လှအဲ့တော့ဖရက်ဆိုတာဝိသသပြုတဲ့ဇကားပဲလေပေါင်းစီချင်းဟာလာဒါကိုထူးပြုတဲ့ဇာနာဟာလာအလွန်ချောသောလှသောမောင်လှဆိုပြီးတော့ဘာမှမတုံးပါဘူးတက်မတော်တက်မတော်ပ
ါအခုနောက်ဆုံးသဘောတူညီထားခဲ့တဲ့အချက်တွေကိုသက်ဆိုင်ရာအစုဖွဲ့ခေါင်းဆောင်တွေကသဘောတူလက်မှတ်ရေးထိုးသွားကြမှာပါလက်ရှိမှာတော့အစိုးရဘက်ကအဖွဲ့ခေါင်းဆောင်အနေနဲ့တောက်တော်တင်မျိုးဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေဘက်ကတော့ KNU အဖွဲ့ကဒုဥက္ကဋ္ဌကကြိုးစောွယ်ထူးဝင်နိုင်ငံရေးပါတီဘက်ကတော့ဥတုဝေတို့ကလက်မှတ်ရေးထိုးသွားကြမှာပါတမတော်နဲ့လူ့တော်ဘက်ကတော့နာမည်စည်းနေကိုမင်းည17နာရီချီမတိရသေးပါဘူးဒီအချက်တွေကိုလက်မှတ်ရေးထိုးပြီးရင်ဘလို့ဆက်လက်ဖော်ဆောင်လဲဆိုတာနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ရုံးညွှန်ကြားရေးမှူးချုပ်ဦးစောထီကခုလိုပြောပါတယ
် NCA ဖြစ်ပေါ်လာတဲ့အတွက်ဒီ NCA လမ်းကြောင်းတိုင်းပဲကျွန်တော်တို့ပြည်ထောင်စုသဘောတူစာချုပ်ကိုအစိပ်ပိုင်းလိုက်စိတ်ပိုင်းလိုက်လို့သွားလို့တော့နောက်ဆုံးပြည်ထောင်စုသဘောတူစာစာချုပ်ကြီးဖြစ်လာဖြစ်လာပြီးရင်အဲ့ဒါနဲ့ကျွန်တော်အကောင့်တွေပေါ်တဲ့အစစ်ဆက်သွားမှာဒါကျွန်တော် NC လမ်းကြောင်းမျိုးမှာပါပါတယ်ဒီတိုင်းပဲကျွန်တော်တို့ကောင့်တွေပေါ်ဆောင်ရွက်သွားမှာဖြစ်ပါတယ်ကျွန်တော်တို့မူလကလေးကတိုင်းဒီအချက်တွေကိုစောက်ဟိုဖော်ထုတ်တာကအများလက်ခံနိုင်တော့အခြေခံမူဝါဒဖြစ်ပါတယ် principle တွေကတော့ဟိုကျွန်တော်တို့တော်တော်များများအားလုံးလက်ခံနိုင်တဲ့အဝါကိုကျွန်တော်တို့ကယူထားတာပါဒါ principle တွေဖြစ်ပါတယ်အဲ့ principle ပေါ်မှာကျွန်တော်တို့က democracy နဲ့ federalism ကိုအခြေခံတဲ့ democracy ဖက်တဲ့ပြည်တော်စုအခြေခံမူတွေဖြစ်လာမှာဖြစ်ပါတယ်အခြေခံမူမှာကျွန်တော်တို့အသေးစိတ်အများကြီးကောင်းလို့ရှိပါသေးတယ်အဲ့တွေဒါလည်းအားလုံးလက်ခံနိုင်တဲ့အနေနဲ့ဖြစ်အောင်ကျွန်တော်တို့စူးစမ်းထားပါတယ
်ပြည်အောင်စုနိုင်ငံရေးပေါ်ဆောင်မှုပူးတွဲကော်မတီရဲ့ထိပ်တန်းခေါင်းဆောင်တဦးဖြစ်သူကတော့ဒီရလာတဲ့အချက်တွေကိုလွှတ်တော်မှာတင်ပြပြီးတည်ကျူးချက်ယူသွားမှာဖြစ်တယ်လို့ပြောပါတယ်နောက်ပိုင်းမှာလည်းညီလာခံတွေမှာဒီထွက်ပေါ်လာတဲ့အချက်တွေကိုအခုလိုစူးစမ်းသွားမှာလို့လည်းပြောပါတယ်ဒီချက်တွေက2008ဖွဲ့စည်းပုံပြင်ဖို့အချက်လက်တွေဖြစ်ကြောင်းလွတ်တော်တွေမှာဖွဲ့စည်းပုံပြင်ဖို့ခက်တာကြောင့်အခုလိုလွတ်တော်ပြင်ပလှုပ်ဆောင်ရတာဖြစ်ကြောင်းဒီဆွေးနွေးချက်တွေမှာတက်မတော်ဘက်ကသဘောတူမှာဖြစ်လို့လွတ်တော်တွေဒီအချက်တွေကိုအတည်ပြုရင်တပ်ပိုင်းဆိုင်ရာဘက်ကကန့်ကွက်စရာမလိုတဲ့အတွက်ဖွဲ့စည်းပုံပြင် နိုင်မယ်လို့လည်းသူကပြောဆိုလိုက်ပါတယ်ဒီလိုကျင်းစင်နိုင်ဖို့အတွက်အချိန်ဘလောက်ယူမလဲဆိုတာကိုတော့အဲ့ဒီထိတ်တန်းကောင်းဆောင်ကမဖြေခဲ့ပါဘူးမီလာခံတွေကိုတစ်နှစ်နှစ်ခါကျင်းပရမယ်ဆိုရင် MCA စာချုပ်ကသဘောတူညီချက်အရတတိယအကြိမ်မီလာခံကိုတော့နောက်ထပ်6လအကြာမှကျင်းပဖို့ယာယီသဘောတူညီထားပါရှင်